အရှေ့လေပိုင်းဒေသမှာအသာစီးရနေတဲ့ Islamic စစ်သွေးကြွတွေကိုရင်ဆိုင်နေရတဲ့အချိန်လေးဖြစ်ရုရှားတပ်ဖွဲ့တွေယူကရိန်းနိုင်ငံအတွင်းကိုကျူးကျော်ဝင်ရောက်ဆွတ်ဖက်တဲ့ကာလမှာ NATO မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့ဝင်မဟာမိတ်နိုင်ငံတွေရဲ့ခေါင်းဆောင်တွေထိပ်သီးအစည်းအဝေးကိုဗြိတိန်နိုင်ငံမှာဖွင့်လှစ်လိုက်ပါတယ်။ American ပြည်တော်စုနဲ့ဥရောပကမဟာမိတ်နိုင်ငံတွေရဲ့ခေါင်းဆောင်28ယောက်ဟာဗြိတိန်နိုင်ငံဝေလပြည်နယ်မှာရှိတဲ့ Gulf ကစားတဲ့အပန်းဖြေစခန်းတစ်ခုမှာတွေ့ဆုံကြတာပါ။စီးရီးယားနဲ့အီရတ်နိုင်ငံတွေကအစ္စလာမစ်စစ်သွေးကြွတွေကိုခြေမုံ့ဖို့နဲ့ယူကရိန်းနိုင်ငံအရှေ့ဘက်မှာအစိုးရတပ်တွေနဲ့ရုရှားကိုလူလာတဲ့ခွဲထွက်ရေးသမားတွေရဲ့တိုက်ပွဲတွေရပ်တန့်သွားစေဖို့ကိစ္စတွေကိုဥတီပြီးတော့ဆွေးနွေးခဲ့ကြပါတယ်။ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုဟာအမေရိကန်သမ္မတဘရက်အိုဘားမားဗြိတိသျှဝန်ကြီးချုပ်ဒေးဗစ်ကင်မရွန်နဲ့တခြားအရေးကြီးတဲ့ခေါင်းဆောင်တွေနဲ့ထိပ်သီးအစည်းအဝေးပွဲမစခင်မှာတွေ့ဆုံခဲ့ပါတယ်။ယူကရိန်းအစိုးရနဲ့တပုံတွေဟာဖြစ်နိုင်ခြေရှိတဲ့အပြစ်ရရေးကိစ္စကိုတောက်ကြနေမှာဆွေးနွေးဖို့ရှိနေတာပါမဟာမိတ်စစ်စာချုပ်အဖွဲ့ရဲ့ခေါင်းဆောင်တွေဟာယူကရိန်းမှာရုရှားရဲ့ဝင်ရောက်ဆွတ်ဖက်မှုကိစ္စနဲ့အစ္စလာမစ်စစ်သွေးကြွတွေကိုတံပြန်ထိုးနှက်ဖို့ကိစ္စတွေအတွက်အရေးကြီးတဲ့ခြေလှမ်းတွေလှမ်းနိုင်ခဲ့တယ်လို့ NATO အဖွဲ့ရဲ့အတွင်းရေးမှူးချုပ် Anders Fogh Rasmussen ကပြောဆိုပါတယ်ဘလို့ဆောင်ရွက်မှုအစ်စ်တွေလုပ်မယ်ဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး